ပြရကင်းနဲ့ဇက်ကတန်တော်ကြီးမြို့နယ်ယာရုကျေးရွာဘက်မှာပြီးခဲ့တဲ့ဇူလိုင်17ရက်ကစလို့နေ့စဉ်လလိုနှစ်ဖက်ပြစ်ခတ်တိုက်ခိုက်မှုတွေနဲ့လက်နက်ကြီးနဲ့ပြစ်ခတ်တာတွေရှိနေတာကြောင့်ဒေသခံထောင်ချီထွက်ပြေးနေရပါတယ်။အင်္ဂါနေ့ကတောက်ရခတ်ကျေးရွာမှာပြစ်ခတ်တိုက်ခိုက်မှုကြောင့်စစ်ရှောင်တွေအပါအဝင်ဒေသခံရာသီရာသားပေါင်း1,200ကျော်ထပ်မံပြေးနေရပါတယ်။ဒီကြောင့်မဆုမွန်ပြပြပေးပါအောင်ခင်ဗျာ။
တရားခရင်နယ်ဇက်ကတန်တောင်ကြီးမြို့နယ်ရာဒူကျေးရွာမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နီးစပ်ရာတောက်ရိတ်ခတ်ကျေးရွာကိုထွက်ပြေးခဲ့ကြရတဲ့ရာဒူရွာသားတွေဟာတောက်ရိတ်ခတ်ကျေးရွာမှာအင်္ဂါနေ့တုန်းကဖြစ်ပွားတဲ့ပြစ်ခတ်မှုတွေကြောင့်တောက်ရိတ်ခတ်ကျေးရွာကနေပါထပ်ဆင့်ထွက်ပြေးခဲ့ကြရပြန်ပါတယ်။ရွာတို့ကတိန်းရှောင်လာသူတွေနဲ့တောက်ရိတ်ခတ်ရွာကထွက်ပြေးလာသူတွေစုစုပေါင်း1,200ကျော်လောက်ရုတ်တရက်ထပ်ပြီးတော့ပြေးလွှားခဲ့ကြရတာလို့စစ်ရှောင်တွေကိုကူညီပေးနေသူတူဦးက VOA မြန်မာပိုင်းကိုပြောပါတယ်။စစ်ပြေးဒုက္ခသည်တွေဟာနီးစပ်ရာမြို့နယ်နဲ့တောတောင်တွေထဲမှာခိုလုံနေကြရတယ်လို့သူကပြောပြပါတယ်။
စီဆောင်ကမဆင့်ပြေးနေရတယ်အခုတိုက်ခတ်ကရွာသားတွေလည်းပြေးသွားပြီကျေးရွာတွေပြေးသွားပြီပြီးတော့ဟိုရာသူကလာရှောက်လဲစစ်ဆောင်ကလည်းဘေးလွတ်လည်းရအောင်ကျွန်တော်တို့လူမှုကယ်ဆယ်ရေးအဖွဲ့တွေရောဒီကျေးရွာကော်မတီတွေကလည်းကျွန်တော်တတ်လာတော့ကျွန်တော်ဘေးလွတ်ရအောင်ကျွန်တော်ဆွေးပြောင်းပေးလိုက်တာတိုက်ခတ်လူဦးရေကဆိုရင်ကျွန်တော်1,000လောက်ရှိနိုင်တယ်ဒီတိုက်ခတ်ကျေးရွာတွေပေါ့စုစုပေါင်းက1,140ကျော်လောက်ရှိမယ်နီးစရာမြို့တွေတချို့ပြေးကြတယ်တချို့ကျတော့နီးစရာတောတွေလည်းခူကြတာတွေရှိတယ်လေဟုတ်
ပြီးခဲ့တဲ့အင်္ဂါနေ့တုန်းကတောက်ရိတ်ခတ်ကျေးရွာမှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကိုဒေသခံပြည်သူကာကွယ်ရေးတပ်ပေါင်းစုဘက်ကဒရုန်းနဲ့လာရောက်တိုက်ခိုက်ခဲ့တာဖြစ်ပြီးတော့အဲ့ဒီနောက်မှာအပြန်အလှန်ပစ်ခတ်မှုတချို့ဖြစ်ခဲ့တယ်လို့ဒေသခံတဦးကပြောပြပါဗျ
။အချိန်ကတမနဲ့ကမငယ်ဘူးဒရုန်းနဲ့လာပစ်တည်တယ်ဒီတိုက်ခတ်စခန်းကို Processy ဒရုန်းကဘုံးနှလုံးကိုလာချသွားတယ်
ပြီးခဲ့တဲ့ဇူလိုင်17ရက်နေ့ကရာဒူကျေးရွာမှာတိုက်ပွဲပြင်းထန်ခဲ့ကြရာကနေအခုချိန်ထိနေ့စဉ်လိုလိုနှစ်ဖက်တိုက်ပွဲတွေကြိုးကြားဆက်ဖြစ်နေကြောင်းနဲ့တိုက်ပွဲတွေအတွင်းမှာစစ်ကောင်စီဘက်ကလက်နက်ကြီးအပြင်လေကြောင်းအသုံးပြုပြီးတော့ဘုံးကျဲတိုက်ခိုက်တာရှိတယ်လို့လည်းဒေသခံတွေကပြောပါရယ်တိုက်ပွဲပြင်းထန်တဲ့ကျေးရွာတွေဘက်ကိုစစ်ကောင်စီဘက်ကဒီရက်ပိုင်းမှာတပ်အင်အားအမြောက်များတိုးချပြီးတော့စစ်ကြောင်းဆင်လာတာရှိသလိုကာကွယ်ရေးတပ်ပေါင်းစုတွေဘက်ကလည်းကြားဖြတ်တိုက်ခိုက်တာမျိုးတွေရှိပါတယ်လို့စစ်ရှောင်းဒေသခံတဦးကပြောပြပါတယ်
။တပ်ကတော့ဖြစ်နေတာပဲဆရာမကြီးဒီလမ်းကျော်လို့မနော်အဲ့လိုတော့ရှိတယ်။တောင်ကူလိုက်ကော်လာလေ။ဟုတ်ကဲ့ပြည်လူကလည်းပြည်ရတို့ပြည်လည်းတိုက်ခါပဲပြည်လည်းတိုက်ခါပဲလည်းဒီပဲပြည်လည်းအဲ့လိုမျိုးဖြစ်ကုန်တာလေ
။ဒီလိုမျိုးနှစ်ဖက်အပြန်အလှန်ပြစ်ခတ်မှုတွေဖြစ်တာကြောင့်စစ်ပြေးဒုက္ခတွေကတစ်နေ့တစ်ခြားပို့ပြီးတော့များပြားလာနေပါတယ်။စစ်ပြေးဒုက္ခတဲ့အများစုကပြင်ဆင်ချိန်မရပဲနဲ့ရုတ်တရက်အသက်ဘေးလူပြီးထွက်ပြေးတိမ်းရှောင်ကြရတာမို့စားနဲ့ရိတ်ခါတွေလည်းတဲမလာနိုင်ကြဘူးလို့အဲ့ဒီစစ်ရှောင်ဒေသခံကပြောပြပါရယ်
ပူပူလာတဲ့ဆမကြီးတော့ပြင်းပြောင်းပြင်းစင်းနေစားရပြေးကြပါဘူးဒီမှာလည်းဒါကလည်းဖြစ်တော့သူလည်းမထင်ဘူးလေမထင်တဲ့ခါကျတော့ဒီကနေ့လည်းလို့စတဲ့ပြေးရလေရှိတယ်အစ်စ်တစ်စီပြေးရမစတော့မပြင်းဘူးဦးရချာလောက်ပြီးတဲ့ချိန်လေလောက်နဲ့ချိန်ဆိုပြီးဆိုလို့ထပ်ပြီးဘာမှမပါကြောက်လို့အစ်စ်ကတော့လည်းဒီစားရစီမျိုးစီမှာလိုက်နေရစားတော့ကြတယ်လို့ပြောရတယ်အခုညီစီတော့မရဘူးလေဆမဘလူရမလဲတဲလူပြူးလူလည်းမရဘူးအခုညီရဲ့ဖွဲ့လေလက်ထမ်းတော့ပူဆိုးပေါ့
တန်အောင်ကြီးမြို့နယ်တဝိုက်မှာကရင်အမျိုးသားစီယုံ KNU နဲ့ကရင်ပြည်အမျိုးသားကာကွယ်ရေးတပ် KNDF တို့ပါဝင်တဲ့တပ်ပေါင်းစုတွေနဲ့စစ်ကောင်စီကြမှာနှစ်ဖက်တိုက်ပွဲတွေလက်တလောဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူး KNU တောင်ငူခရိုင်ကတော့တောင်ငူခရိုင်တပ်မဟာနှင့်နယ်မြေဒေါဖခုမြို့နယ်ရာဒိုဒေသမှာဇူလိုင်လ17ရက်နေ့ကနေ23ရက်နေ့အထိစစ်ကောင်စီတပ်နဲ့ KNL ပူးပေါင်းတပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားကြောင်းကိုသတင်းထုတ်ပြန်ထားပါတယ်23ရက်ကြာတဲ့တိုက်ပွဲတွေအတွင်းမှာစစ်ကောင်စီဘက်ကရာဒိုကျေးရွာဝါတော့ခိုကျေးရွာတက်ကုန်းကျေးရွာကိုလေရင်နဲ့အကြေရင်50ကျော်ဘုံကျဲတိုက်ခိုက်ခဲ့ပါတယ်အဲ့ဒီတိုက်ခိုက်မှုအတွင်းမှာခရီးရန်ဘာသာရေးအဆောက်အဦနှလုံးနေအလုံး20ထပ်မင်းပျက်စီးခဲ့တယ်လို့ဇပကြီးတလုံးနဲ့လေယာဉ်မြေစိုက်ပျိုးပင်တွေပျက်စီးခဲ့တယ်လို့လည်းပြောပါရရှင်